တူရကီနိုင်ငံကဆီးရီးယားမြောက်ပိုင်းက YPG ကစစ်သွေးကြတွေကိုတိုက်ခိုက်နေတာနဲ့တပြိုင်တည်းထဲမှာပဲတူရကီနိုင်ငံအတွင်းကကတ်ပါတီကိုထောက်ခံသူတွေကိုဖမ်းဆီးမှုတွေလည်းပုံများလာနေပါတယ်။ဒီလိုဖမ်းဆီးမှုတွေဟာတူရကီနိုင်ငံရဲ့လူမှုအဖွဲ့အစည်းအတွင်းထိကြက်ကြက်ပြန့်ပြန့်ဝေရောက်လာနေကြောင်းလေ့လာသူတွေကပြောပါရယ်။ခုချိန်ထိတူရကီနိုင်ငံရဲ့တတိယအကြီးဆုံးပါတီဖြစ်တဲ့အတိုက်ခံ HDP ပါတီရဲ့ရွေးကောက်ခံမျိုးဝင်9ယောက်ရာထူးကနေထုတ်ပယ်ခံရသလိုအကြမ်းဖက်မှုဆက်ဆွဲချက်တွေနဲ့အောက်တိုဘာလအစောပိုင်းကဆွဲချက်တင်ခံနေရပါတယ်။အဲ့ဒီဖမ်းဆီးမှုတွေဟာတူရကီကဆီးရီးယားနိုင်ငံမြောက်ပိုင်းမှာငြိမ်းချမ်းရေးနေဦးလို့ခေါ်တဲ့စစ်စင်ရေးဆင်နွှဲနေခြင်းနဲ့တိုက်ဆိုင်နေတာပါ YKP ဟာတူရကီကိုဆယ်စုနှစ်ပေါင်းများစွာလက်နက်ကင်တိုက်ပွဲဝင်နေတဲ့ PKK နဲ့ဆွတ်နေကြောင်းဆက်ဆွဲပြီးအကြမ်းဖက်အဖွဲ့အစည်းအဖြစ်တူရကီဆွေးရကသတ်မှတ်ထားခဲ့တာဖြစ်ပါတယ် HDP ပါတီကို PKK လက်နက်ကင်အဖွဲ့ရဲ့နိုင်ငံရေးအဖွဲ့အဖြစ်တူရကီသမ္မတတိုင်ယက်အာရိုဝန်ကဆက်ဆွဲပြီးအခုလိုဖမ်းဆီးမှုတွေကိုကာကွယ်ပြောဆိုခဲ့ပါတယ်ဒါပေမဲ့ HDP ပါတီကတော့ဆက်ဆွဲချက်တွေကိုညှင်းဆို့ထားရမှာ HDP ရဲ့ဂုံလူဆောင်ဥက္ကဋ္ဌအာတဂရူကကစုကလူ6သန်းမဲ့ပြည့်တဲ့ပါတီကဘယ်ပုံပန်နည်းနဲ့အကြမ်းဖက်အဖွဲ့အစည်းဖြစ်နိုင်မလဲဆိုပြီးတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ